အင်းအပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းတစ်ခုဟာမိုးသက်လေးပြင်းတိုက်ခတ်မှုတွေနဲ့အတူတောင်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုဝင်ရောက်လာရကအနည်းဆုံးလူ၈ဦးသေဆုံးပြီးထောင်နဲ့ချီပြီးပြက်စင်ပြီးပြတ်တောက်တဲ့ဒဏ်ကိုခံနေရပါတယ်။တိုင်ဖုန်းဘောလဗန်ကြောင့်ပင်လယ်ပြင်မှာလှိုင်းလေပြင်းထန်ပြီးရေကြီးမှုတွေကျုံနေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့ကုန်းတွင်းပိုင်းကိုဝင်ရောက်မလာခင်မှာပဲတောင်ကိုရီးယားကမ်းရိုးတံကိုတိုက်ခတ်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံရဲ့တောင်ပိုင်းဂျေဂျူကျွန်းကကြောက်ဆောင်တစ်ခုကိုတရုတ်သင်္ဘောတစ်စင်းဝင်ပြီးတိုက်မိတဲ့အတွက်၅ဗန်းသမား၅ဦးသေဆုံးသွားပါတယ်။တောင်ကိုရီးယားကမ်းခြေဆောင်တပ်ဖွဲ့ဝင်တွေကတော့ဝင်တိုက်မိတဲ့တရုတ်သင်္ဘောပေါ်မှာရှိနေတဲ့နောက်ထပ်သင်္ဘောသား၁၀ဦးကိုသက်ဆွန့်ဆံပြကယ်တင်ခဲ့ပါတယ်။သင်္ဘောသား၆ယောက်ဟာကမ်းမုတ်ကိုကူးလာနိုင်ကြပေမဲ့နောက်ထပ်၁၀ယောက်ကပျောက်ဆုံးနေပါတယ်။တောင်ကိုရီးယားနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းမှာမုန်တိုင်းကြောင့်လမ်းမီတွေဆိုင်းပုတ်တွေပျက်စီးကုန်တယ်လို့ဖျားချောင်းတစ်ခုပြိုကျရာကလွင့်ဆင်လာတဲ့အပိုင်းစာတွေကြောင့်လည်းလူ၃ယောက်တေဆုံးသွားပါတယ်ဒီသတင်းပတ်နှောင်းမှန်းကြရင်လဲနောက်ထပ်တိုင်ဖုန်းမုန်တိုင်းတစ်ခုထိုင်ဝမ်ကိုဖြတ်တန်းပြီးကိုရီးယားကျွန်းဆွယ်တွေကိုဝင်ရောက်လာမယ်လို့မိုးလေဝသကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်